နေပြည်တော်ကလွှတ်တော်စာဦးရင်နာမှာအဝေးထိန်ဒရုန်းယာဉ်လွှတ်ခဲ့ရဆိုတဲ့စစ်ဆွဲချက်နဲ့ဖမ်းဆီးထားတဲ့ပြင်တစ်ကဘာလက်ခီးတဲ့တရားကိုဒီကနေ့နေပြည်တော်တရားရုံးတစ်ခုမှာရုံးထုတ်ခဲ့ပါတယ်။အသက်28နှစ်အရွယ်အတီယာဒစ်စကလိုဟာမြန်မာနိုင်ငံကိုတိတ်ကိုလာခြင်းလို့ရောက်လာတဲ့ခီးသွားဧည့်သည်ဖြစ်ပြီးတော့ဒရုန်းယာဉ်လွှတ်လို့မရတာကိုမသိဘဲနဲ့မိုင်းမဲစွာလွှတ်တင်ခဲ့သူဖြစ်တယ်လို့ဥတ္တရတီဗီတရားရုံးမှာရုံးထုတ်ခဲ့တာကိုလာခဲ့တဲ့ပြင်တစ်တန်ရုံးကတန်မှုဖက်ထရစ်အန်ဇာကပြောကြားခဲ့ပါတယ်။28ရက်နေ့မှာထပ်ပြီးရုံးထုတ်တဲ့အခါကျရင်တော့သူလွတ်မြောက်အောင်လို့အဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြင်သစ်တန်ရာရှိကပြောကြားခဲ့ပါတယ်။ Arthritis Disclosure ကိုသွေးလုံထုတ်ကုန်ဥပဒေပုံမှန်ရှင်းနေတရားစွဲထားပါတယ်။သူပါကြောင့်လွတ်တော်စာဦးရင်းနာမှာဒရုန်းယာဉ်လွတ်တင်ခဲ့တယ်လဲဆိုတာကတော့မသိရသေးပါဘူး။တကယ်လို့အပြစ်ရှိကြောင်းတွေးဆရင်ထောင်ဒဏ်3နှစ်အထိခံရနိုင်ပါတယ်။2018ခုနှစ်အောက်တိုဘာလတုန်းကလည်းစင်ကာပူနဲ့မလေးရှားကသတင်းတောက်မြောက်နဲ့အတူမြန်မာသတင်းတောက်ကိုအောင်နိုင်စိုးနဲ့ရင်မောင်းတို့ကိုနေပြည်တော်လွှတ်တော်အစအဦးနားမှာဒရုန်းယာဉ်လွှတ်တင်မှုစူးစမ်းမှုနဲ့ဖမ်းဆီးခဲ့ပါတယ်။သူတို့၄ယောက်ကိုတရားရုံးမှာတွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှင်းနဲ့ပထမတရားစွဲခဲ့ပြီးနောက်ပိုင်းမှာတော့လေကြောင်းပြန်တမ်းမှုဆိုင်ရာဥပဒေနဲ့ထပ်တိုးတရားစွဲပြီးတော့ထောင်ဒဏ်2လစီပြစ်ဒဏ်ချခဲ့ပါတယ်။2019ဒီဇင်ဘာမှာတော့သူတို့အားလုံးကိုရှော့ရက်နဲ့လွှတ်ပေးခဲ့ပါတယ်။